အခုမြန်မာနိုင်ငံရဲတပ်ဖွဲ့ကိုရဲမှုကြီးတို့ပြည်ပြင်ပြောင်းလဲရေးတွေလုပ်နေလို့ကြားရပါတယ်ခင်ဗျ။ EU ဥရောပတမကရဲ့အကူအညီတွေယူပြီးတော့လူစုလူဝေးစီမံခန့်ခွဲရေးဆိုတဲ့သင်တန်းတွေလည်းဖွင့်နေလို့ကြားရပါတယ်။ကျွန်တော်တို့နားလည်တာတော့လူစုလူဝေးအစီမံခန့်ခွဲရေးဆိုတာဒီဆန္ဒပြပွဲတွေကိုဖြိုခွင်းဖို့လားရဲမှုကြီးအနေနဲ့နည်းနည်းရှင်းပြပေးစီချင်ပါတယ်ခင်ဗျ။
ကျွန်တော်တို့ EU ကတော့ကျွန်တော်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုရဲနိုင်ငံတော်အကြီးကြီးပေါ့ကွာသူတို့ရဲ့ညီနိုင်တဘောသူကြီးချက်အရကျွန်တော်တိုက်ပြည်မှာလာရောက်ပြီးတော့စင်နှံဖွင့်ပါတယ်အခုဆိုရင်စင်နှံကတော့တရားရှိကြီးများကိုဖွင့်တာတော့တတိယဖွင့်ပါတယ်နောက်တစ်ခါမူရေးပြတယ်ပါနောက်တစ်ခုကတော့ရန်ကုန်ရဲတပ်ရင်းရှစ်မှာငါးကြိမ်ဖွင့်ပြီးပါပြီအဲ့ဒီစင်နှံကတော့ crowd management ကိုလူစုလူဝေးကိုစနစ်တကျစီမံခန့်ခွဲနည်းစင်နှံပါပဲတို့ဒီကတင်လာတော့ကျွန်တော်တက်ပြီးမှာအရင်တော့တော့ဗျာကိုကျွန်တော်စီကတော့အချီကုန်းနေနေလို့တုံးတယ်ဒါနဲ့ခစ်တစ်စနစ်တင်စီကနောက်တစ်ခုကနိုင်ငံတကာအရတော့လူစုလူဝေးကိုစနစ်ကြစီမံခန့်ခွဲတယ်လို့ပဲသုံးရမယ်တကယ်တော့တို့တင်ကြပြည့်ရဲ့ဤစနစ်တွေကတော့ပြောမှဆိုရင်အရင်ကောင်းပါတယ်သူကလုပ်ငန်းတိုင်းမှာ SOP ပေါ့ဗျာ Standard Operation Procedure တွေနဲ့အညီစက်ပြဲနဲ့အညီလုပ်သွားတော့ step by step လုပ်ပေးတယ်နောက်တစ်ခုကတော့ကျွန်တော်တို့ရဲတပ်ဖွဲ့ဝင်တွေကသူလက်ရှိပြည်သူတွေနဲ့ပတ်သက်ရင်လူခွင့်ရေးပေါ့လူခွင့်ရေးဆိုတဲ့နေရာမှာလဲကုလသမဂ္ဂပြည်ဆိုင်ရာလူခွင့်ရေးကြီးညာစာတမ်းပါအချက်တွေနဲ့မှာကျွန်တော်ရဲတပ်ဖွဲ့နဲ့ပတ်သက်တဲ့အချက်လက်တွေတော့ law enforcement တွေရဲ့လိုင်းနာဆောင်ရမယ့်အချက်တွေလည်းထည့်သွင်းပြီးတော့တင်ကြားပေးပါတယ်ကျွန်တော်မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအခန်းရှိမှာပါတဲ့ပုံမှန်တွေကဒါတွေကိုလည်းလိုင်းနာကြဖို့လူစုလူဝေးကိုတွေ့တဲ့အခါမှာသူတို့တင်ကြားပေးရလူစုလူဝေးတွေသူတို့ရဲ့အခွင့်အရေးရာဆန္ဒပြခြင်းရှိတယ်ဒီတဲ့ခါမှာကျွန်တော်တို့ကသူတို့ထိန်းသိမ်းပေးဖို့ပဲအန္တရာယ်ဖြစ်တဲ့လူကိုအန္တရာယ်ဖြစ်အောင်လို့အဓိကတော့စစ်ဆက်ညှိနှိုင်းဆွေးနွေးခြင်းကိုသူတို့ကထိတ်ဆုံးဥတည်တယ်အဲ့ဒီမှာမှအဓိကကြားကဆွေးနွေးပြီးတော့အေးချမ်းချမ်းရှိတဲ့လူတွေအေးချမ်းရှိတဲ့သူတို့မထိခိုက်အောင်ကျွန်တော်ကဆောင်ရွက်ပေးဖို့စူပူတောင်းကြလာတဲ့လူတွေလိုအပ်ရင်မောင်းထုတ်ပေးဖို့ကျွန်တော်တို့ကလက်နဲ့အဲအမတော်မနေ COA နီလန်းနဲ့ပေါ့ဗျာအဲ့နီလန်းလေးတုံးသွားသူ့ကိုသူကဥတည်တယ်။နောက်ကျွန်တော်တို့ရဲ့တွေးခေါ်ရမှာလဲပြည်သူကပြည်သူအခွင့်အရေးရှိတယ်ဆိုတာလေးကိုခေါင်းထဲထည့်ပြီးပို့။နောက်ကျွန်တော်ရဲတပ်ဖွဲ့ဝင်နေနေရတယ်ရဲတပ်ဖွဲ့ဝင်နေတဲ့လုတ်ပိုင်ခွင့်အခွင့်အရေးရှိတယ်။တရားတွေလုတ်တဲ့အခါမှာစနစ်ကျနာမယ်ဥရင်းနဲ့ညီရမယ်အဲ့ဒါလေးကိုကျွန်တော်တင်ကြားပေးခြင်းဖြစ်ပါတယ်
။မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့တင်းတန်းနေအမျိုးမျိုးနဲ့နေပြီးတော့စွန့်ရင်မြင့်တင်မှုတွေလုပ်နေတဲ့အချိန်ထဲမှာပဲပေါ့နော်။တစ်ဖက်မှာပြည်သူတွေနဲ့ထိတ်တိုက်တွေးမှုတွေလည်းမကြာခဏဆိုလိုတွေ့ရပါတယ်ဥမာဒီမူပဲမလက်တူအင်းကိစ္စသခိုင်းတိုင်းရလက်ပတော်တောင်းမှာဖြစ်သွားတဲ့အခြေအနေနောက်နေပြီးတော့မှလည်းတခါဖြစ်သွားတယ်ပေါ့လေမနေ့ကပဲသခိုင်းတိုင်းရင်းမပင်မြို့နယ်အုံနှုံးရွာဘက်မှာလည်းဒီရဲတရင်ဆောက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေသခံတွေရွာသားတွေနဲ့ဖြစ်ကြတော့အဲ့လိုရုံရင်းဆန်ခတ်မှုတွေမကြာခဏဖြစ်နေတာတွေဘာကြောင့်ဖြစ်နေရတာလဲစွန့်ရီမြင့်တင်မှုအပိုင်းတွေမှာလိုအပ်ချက်တွေကြီးထွားနေစေဖြစ်လို့လားဒီအခြေအနေတွေရော့ပါအောင်ပေါ့ရဲမှုရဲ့ဘယ်လိုတွေများလှုပ်သွားဖို့အစီအစဉ်တွေများရှိပါလဲခင်ဗျာ
ကကနလူစုလူဝေးကိုသိနေတဲ့အခါမှာလေလူစုလူဝေးကသူကတော့တရားနီလန်းတကြပေါ့ဗျာသူအခွင့်အရေးတောင်းဆိုတော့သူကလည်းကျွန်တော်တို့ဥပဒေမှာရှိတယ်ဗျာပြည်မှုဆိုင်ရာဥပဒေပုံမှန်147ဆိုတာဥပဒေနဲ့စန့်ကျင်တဲ့အစုဝေးဆိုတဲ့အင်္ဂါရနဲ့ညီသွားရင်တော့ကျွန်တော်တို့ကအဲ့ဒီမှာကျွန်တော်တို့ရဲ့လှုပ်ထုံးလို့နေရတော့ကျွန်တော်တို့ဖြုတ်ခွဲရတဲ့နီလန်းလေးရှိပါတယ်သူကလည်းသတ်မှတ်ချက်ပြတာပါတယ်ရှင်တော်ဥပဒေပုံမှန်128တို့128တို့129တို့ကဒါကျွန်တော်တို့ရဲ့ရဲတပ်ဖွဲ့ဝင်တွေလုတ်ပိုင်ဝင်တွေအေးချမ်းချုပ်ခွဲမရလို့ရှိရင်တင်းကြပ်ချုပ်ခွဲရရှိရအဲ့လိုအချင်းပြီးမချုပ်ခွဲလို့ကျွန်တော်တို့နောက်ကျသွားလို့ပြဿနာဖြစ်တဲ့တာဝန်ကြီးတွေလည်းအများကြီးရှိပါတယ်ဒါကြောင့်အခုဒီလိုဖြစ်နေရတဲ့အကြောင်းရင်းတွေရတယ်ကျွန်တော်တို့ရဲတပ်ဖွဲ့အနေနဲ့ကတော့သူဖြစ်ပြနေတဲ့ဇင်းတွေကိုသက်ဆိုင်ရာဥပမာဗျာသူတို့မြေကြီးစားသူမြေနဲ့ပတ်သက်တဲ့အနားဆိုင်တွေကညီနိုင်မပြောဆိုရမယ်သူတို့ဆိုင်ရာတွေပေါ့ဗျာသူတို့ညီနိုင်ပြီးတော့လို့ဆိုပြီးလုတ်ကြရမှာအစီအစဉ်တွေဒါပေမဲ့သူတို့အဲ့လိုညီနိုင်တဲ့အဆင့်ကိုမဆောင်တမ်းပဲနဲ့တင်းကျပ်တွေတောင်းဆိုတဲ့ဟာဖြစ်လာတဲ့အခါမှာဒီဟာတွေကိုစားစီးဖို့နေနင်းဖို့ထိန်းသိမ်းဖို့တာဝန်ရတော့ကျွန်တော်တို့မြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ဖြစ်တဲ့အတွက်ကြောင့်နေနင်းတာပဲနောက်ပိုင်းဆိုတော့ကျွန်တော်တို့ဒီနေ့တွေရောဒါတွေကိုတော့နေကြလို့တဲ့အစီအမံတွေတော့ဆောင်ရွက်နေပါရဲ့ကျွန်တော်တို့လည်းဒီအားတွေလုပ်တဲ့အခါမှာလုပ်ပိုင်ခွင့်ကိုလိုအပ်တဲ့လောက်ပဲလုပ်ဖို့ပဲဒါနဲ့မလုပ်လို့ကျွန်တော်တို့ကတော့အောက်ခြေအဖွဲ့ကြီးကတော့မလုပ်လို့အချက်ကြီးခဲ့တွေပြင်ပြပြီးမှပဲကျွန်တော်တို့လိုက်နာဆောင်ရွက်ကြတာပါ
ဟုတ်ကဲ့ရပါ
တယ်အောက်ခြေကဒါတော့ရင်းဆိုင်ဖြည့်ချင်းရတဲ့ဟာရှိတယ်ရ ရုပ်ကြီးရဲ့ပေါ့ဗျာအဲ့ဒီချိန်ကအဲ့မှာဖြစ်ချင်းနဲ့ကျွန်တော်တို့ခေါင်းဆောင်ဖြစ်တဲ့ရဲရဲရှိရဲဆုံးဖြတ်ချက်နဲ့ပဲလုပ်သွားတာရှိပါရဲ့မှားတယ်မှန်တယ်ကတော့သူတို့ကိုယ်တိုင်တွေ့ဆုံနေရတဲ့လူတွေရဲ့ပုံမှာပဲမူတည်ပါရဲ့
ဖြစ်ပွားခဲ့တဲ့ဖြစ်ရတီထက်ရပေါ့ဥမာလက်ဘရောင်းတောင်တန်ဃာရီရဲ့တပိတ်စခန်းဖြုတ်ခွင်းမှုကိုကြည့်မယ်ဆိုရင်မီးလောင်ဘုံတုံးဆွဲတယ်မီးကိုဘုံတုံးဆွဲတယ်စသဖြင့်ပေါ့လေအငင်းပွားမှုတွေလည်းပေါ်ထွက်ခဲ့တယ်စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာအရဆိုရင်ဒီရဲတပ်ဖွဲ့ဝင်တွေကင်ထားတဲ့ဒီလက်နက်ပေါ့နော်ဒီလက်နက်ရဲ့စွမ်းဆောင်ရည်ပေါ့စွမ်းရည်ဘယ်လောက်ထိပြင်းထန်တယ်ဆိုတာရဲတပ်ဖွဲ့ဝင်တွေကိုယ်တိုင်မသိကြဘူးလို့ဆိုပါတယ်ခင်ဗျဆိုတော့ရဲတပ်ဖွဲ့ဝင်တွေလက်နက်ကြိယာတွေနဲ့ပတ်သက်ပြီးတော့စွမ်းရည်တွေမြင့်တင်ဖို့အတွက်ဘယ်လိုတွေများလုပ်သွားဖို့ရှိပါလဲခင်ဗျာ
ဒီအရေးကျွန်တော်တော့အဲ့တော့သိပြီးတော့မသိဘူးမဖြေတတ်ဘူးကျွန်တော်တို့ပဲလေဒီလက်နဲ့အဲ့ဒီကုနာပြောတဲ့သူတို့အဲ့ဒီတားမှာထုတ်ပေးတဲ့အားကိုကျွန်တော်တို့မထုတ်ပေးပါဘူးကျွန်တော်ကတော့အဲ့ချိန်မှာအေရုတန်းကိုတာဝန်ထမ်းဆောင်နေတော့အဲ့မှာထုတ်ပေးတာကျွန်တော်တို့တိုင်းပြတော့မရောက်ချိပါဘူးနော်အဲ့ဒီရဲ့စွာတော့သူတို့အဲ့ဒီတရင်းသာရှင်းလင်းပွဲမှာအတိုင်းပဲဖြစ်မှာပါ
နောက်တစ်ခုကမြန်မာနိုင်ငံအတိုင်းဒေသကြီးအသီးသီးမှာရှိတဲ့ရဲစခန်းတွေပေါ့လေအများစုကကျွန်တော်တို့သတင်းမီဒီယာတွေဘက်ကဥပမာဖြစ်ရတဲ့ခုနဲ့ပတ်သက်ပြီးတော့စုံစမ်းဆက်သွယ်လာပြီးဆိုရင်ဖုံးမဖြေတာများပါတယ်ခင်ဗျဥပမာဖုံးနေချပလိုက်တာတို့ပါတော့ပေါ့လေဆိုတော့တက်ဆိုင်ရာရဲစခန်းတွေအသီးသီးကိုမီဒီယာနဲ့ပတ်သက်လို့ရှိရင်ရဲရဲဝန်းဝန်းအမှန်တိုင်းဖြေကြားနိုင်အောင်ဖြေကြားခွင့်ရှိတယ်လို့ပေါ့ခင်ဗျတချို့အပိုင်းတွေကတော့ဒါလှုပ်ဝက်ချက်အနေနဲ့ထားရမယ့်အပိုင်းတွေလည်းရှိတယ်ပေါ့လေတချို့ပြည်သူတွေတည်တည်တိထိုက်တဲ့အချက်လက်တွေကိုဖြေပိုင်ခွင့်နဲ့ပတ်သက်ပြီးတော့ရဲမွေးတို့အနေနဲ့ရောဘလူတွေများလုပ်ပိုင်ခွင့်တွေခွဲဝေချထားတာတို့နောက်အသိပညာပေးတဲ့လုပ်ငန်းတွေစွဲရင်မြင့်တဲ့လုပ်ငန်းတွေဘလူတွေများဆောင်ရွက်နေတာရှိပါလေခင်ဗျ
ဒီအနေပတ်တဲ့ကျွန်တော်တို့အချက်ကြီးခဲ့ပေါ့ဗျာမနက်ကရတဘွဲ့ဌာနဖြစ်ပါတယ်ဒီကျွန်တော်ရတဘွဲ့ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ရင်မီဒီယာသမားတွေမိနေတဲ့ကောင်ဥပဒေလှုပ်ထုံးလို့နည်းနဲ့အကြီးဆောင်ရွက်ချက်ကိုပေါ်လွင်အောင်ဖြေကြားပါလို့ညွှန်ကြားပြီးသားပါဒီလိုမဖြေတဲ့လူတွေတော့မဖြေတဲ့လျောက်ကျွန်တော်တို့ကကြီးခဲ့တဲ့ဖြေချင်းလာတောင်းခြင်းအရေးယူခြင်းဒါတွေလည်းလုပ်နေမှာတကယ်တမ်းတော့ကျွန်တော်တို့မနက်ရတဘွဲ့ဌာနဖြစ်ပါညွှန်ကြားပြီးသားပါစီးကျင်းတဲ့အားတွေကိုဥပဒေပေါ်လွင်အောင်ကကနနာရှင်းပြပြီးဖို့ဥပဒေနဲ့ဘယ်လိုလုပ်ရလဲဆိုရှင်းပြဖို့ကြပါတော့မလိုက်နိုင်လူတွေကိုတော့ကျွန်တော်တို့လည်းလိုက်နိုင်လို့သင်ခဲ့သင်ခဲ့ပြောနေပါတ
ယ်အခုဆိုမြန်မာနိုင်ငံဆိုရင်ဒီနေ့တည်းမှာအာဆီယံဥက္ကဋ္ဌရာထူးကိုလည်းယူထားတယ်ပေါ့လေမြန်မာနိုင်ငံရဲတပ်ဖွဲ့ဟာလည်းတစ်ချိန်တည်းမှာနိုင်ငံတကာနဲ့ဆက်ဆံမှုတွေများလာတယ်နိုင်ငံတကာရဲတပ်ဖွဲ့တို့အာဆီယံရဲတပ်ဖွဲ့တို့နဲ့ချိတ်ဆက်မှုတွေများလာတဲ့အခါဒီမြန်မာနိုင်ငံရဲတပ်ဖွဲ့အထိပ်ပိုင်းအရာရှိကြီးတွေကမှအင်္ဂလိပ်စာအကြီးအချင်းအပါဝင်နိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့လုပ်ငန်းတွေထိရောက်ဆောင်ရွက်နိုင်မဲ့အကြီးအချင်းပံ့ပိုးဆောင်ရွက်တာမျိုးတွေရောဗားရီများရှိနေပါပြီလေခင်ဗျာ
အရာရှိကြီးတွေပေါ့ဗျာအရာရှိကြီးတွေတော့တော်တော်များများတော့ကျွန်တော်ဒီရဲဟုတ်တဲ့ရဲဟုတ်အချင်းတွေရောအရာရှိပေါ့ဗျာဒီ၃ပွင့်ပေါ့ဒီရဲမှုနဲ့အထက်ဆိုပြန်နောက်ဝအရာရှိကျွန်တော်တို့ဒုတိယရဲမှုနဲ့အထက်ဆိုအရာရှိကြီးဆိုကျွန်တော်တို့တော့သတ်မှတ်ပါတယ်အဲ့ဒါတွေလည်းကျွန်တော်တို့ကအိလိစာတော့ပြောလင်းပြောရင်အားနေကြပါတယ်ချီးတွေ့မှုအားနေရဆိုတရားတွေကိုလည်းကျွန်တော်တို့အချက်ကြီးကများနဲ့ရဲစုကြီးတို့ရောအကုန်လုံးတို့တင်နန်းတွေရဲစုရောမှလည်းပြေးပြီးတော့ဒီကပ္ပစီဒီရင်တီဆောင်နေပါလေကျွန်တော်တို့ EU ဘက်နဲ့လည်းတီဆောင်ပါတယ်ချိုးဆိုတဲ့အားလဲချိန်မှာကိုပိုင်အင်္ဂလိပ်စာတွေဆရာတွေခေါ်ပြီးတင်ကြပို့ချတဲ့အစီအစဉ်တွေရှိနေပါတယ်အခုတော်များများရရှိနေတာအင်္ဂလိပ်စာတော်များများကောင်းလာကြပါပြီ
ဟုတ်ကဲ့ရမှုရအခုဆိုရင်သမရဦးသိစိတ်လက်ထက်မှာပေါ့နော်အရင်အုပ်ချုပ်ခဲ့တဲ့အာဏာရှင်လက်အောက်ကနေပြီးတော့ဒီမိုကရေစီစနစ်ကိုစတင်ကူးပြောင်းနေပြီဖြစ်တော့ကပြည်သူရဲတွေပေါ့နော်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲတွေရဲ့စိတ်ဓာတ်တို့အတွေ့အခေါ်တို့ပြောင်းလဲလာအောင်ပေါ့ရမှုရစွန့်ရင်မြင့်တယ်မှုအပိုင်းမှာရောဗာရီများဆောင်ရွက်နေတာရှိပါလေခင်ဗျာ
ကျွန်တော်တို့ရဲတပ်ဖွဲ့နဲ့ပတ်သက်ရင်တော့ဒီရဲတပ်ဖွဲ့ကတော့နဲ့ပတ်သက်လို့ကျွန်တော်တို့ရဲ့လုံထုံးလုံနည်းတွေပေါ့ doctrine တွေကျွန်တော်တို့ရဲ့ procedure တွေ manual တွေရှိပြီးသားနောက်ရဲကျုံ့တွေအဲ့ဒီအရာရဲတပ်ဖွဲ့ဝင်တွေနောက်ရဲစီကံတင်းနေဥပဒေတွေရှိပြီးသားဒီအရာတွေကိုပဲအဓိကအောက်ခြေတပ်ဖွဲ့ဝင်တွေတိတိကျကျလိုက်နာဖို့ကတော့ရှင်ကဲဆင်ကဲအခြေခံကြတော့တော့စကားမှုပေါ့ဗျာပြီးတော့မြို့နယ်မှုခေအမီဒီအရာစပြီးတော့စပယ်သားသမီးတွေကိုရှင်ကဲဆင်ကဲကိုယ်ကအထောက်အကူမယ်သူတို့လက်လုံးမရှိဘဲနဲ့အများတန်းကိုမော်နီတာလုပ်စောင့်ကြည့်ပြီးတော့သူတို့ထိနေသွားမယ်အများတန်းကိုချီတွေ့နေမယ်ဆိုရင်တော့ဒီနေရာတွေကကြောင်းသွားမှာပါ
လက်ပေးလက်ယူတိုက်ဖြတ်ရေးအပိုင်းမှာရောဆရာတို့ရဲတပ်ဖွဲ့တွင်းမှာပေါ့နော်ဘယ်လောက်ထိအလေးထားပြီးတော့ဆောင်ရွက်နေတာရှိပါလဲခင်ဗျာ
ဟောကျွန်တော်လက်ပေးလက်ယူရတာကျွန်တော်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲစီကံတင်းနေဥပဒေကိုပြဋ္ဌာန်းတာပါလေပုံမှန်စက်ကွန်လေးစာခွဲရလုံးမယ်ဆိုရင်ထောင်လန်း3နှစ်ဆိုပြီးတော့ဒီရောလုပ်တယ်လက်ပိလိုက်နဲ့ပတ်သက်လို့ကျွန်တော်တို့ရဲတပ်ဖွဲ့ဝင်တွေကအခုဆိုရင်လာကြတဲ့ရဲဘော်ဆိုနေအချိန်လာကြသုံးမဲ့ဆိုရင်တော့မိသားစုလုံလောက်ပါတယ်။လုံလောက်တဲ့အတွက်ကြောင့်လက်ပိလိုက်မလုံဘဲနဲ့သုံးမဲ့ဆိုရင်လုံလောက်နေအဲ့တော့လက်ပိလိုက်နဲ့ပတ်သက်လို့ကျွန်တော်တို့ကဥပဒေအရတော့ရဲတပ်ဖွဲ့တို့ကဒါလည်းပြန်ပြန်ဆွဲကြပါတယ်။နောက်တစ်ခုကလည်းဒီနိုင်ငံတော်ကလည်းလက်ပိလိုက်နဲ့ပတ်သက်လို့ဥပဒေအသည့်ပြဋ္ဌာန်းထားပြီးတော့ကျွန်တော်တို့ရဲတပ်ဖွဲ့တွေမကဘူးနိုင်ငံလုံးမှာရှိတဲ့ဝန်ထမ်းအားလုံးလက်ပိလိုက်ကျင်းစင်ရတဲ့ဖြည်းဖြည်းရောက်ဆောင်ရွက်နေပါပြီ
။ဟုတ်ကဲ့ရဲမှူးကြီးဒေါက်တာဦးထွန်းမင်းကို RFA ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ ဲ့ကျေးဇူးပါ